ထိုင်ဝမ်ရေလက်ချားကိုပြီးခဲ့တဲ့သတင်းပတ်တဲ့အမေရိကန်နဲ့ကနေဒါတို့ကစစ်သည်မော်တွေဆဲလွတ်ခဲ့တာဟာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုကိုထိန်းချောက်တာလို့ပြောပြီးတင်းနင်းတွေနဲ့မှာတရုတ်စစ်တပ်ကအပြစ်တင်ဝေဖန်လိုက်ပါတယ်။အောက်တိုဘာ1ရက်ကစပြီး4ရက်တွင်တရုတ်ကစစ်လေရင်အစင်း150ကျော်ဆဲလွတ်ခဲ့တာကြောင့်တရုတ်နဲ့ထိုင်ဝမ်ကြားတင်းမာမှုတွေတိုးလာခဲ့ပါတယ်။ဒီလောက်ရတဲ့နိုင်ငံတကာကပါစိုးရိမ်လာစေတာပါ။တင်းနင်းတွေနဲ့မှာလည်းတရုတ်က G16 ချက်တိုက်လျင်20နဲ့ရင်းငုတင်းမောဖြတ်တဆင်းကိုထိုင်ဝမ်လေကြောင်းကာကွယ်ရေးဆောင်တဲ့ကိုဆက်လွတ်ခဲ့တယ်လို့ထိုင်ဝမ်ကပြောပါတယ်။အမေရိကန်စစ်တပ်ကတော့သူတို့ရဲ့တာဝန်ပြဒုံးကြီးတက် USS Dewey ဖြတ်သိမ်းမှုဟာထိုင်ဝမ်နဲ့တရုတ်ပြည်မကြီးကိုချထားတဲ့ချင်းမြောင်းနဲ့ရေးလက်ကြားကိုကနေဒါစစ်သည်မော HMCS Winnipeg နဲ့အတူကျက်သပင်းနဲ့တောက်ကြနေမှာဖြတ်သန်းတယ်လို့ပြောပါတယ်။ဒါပြင်အခုလိုဖြတ်သန်းမှုဟာအမေရိကန်နဲ့သူ့မဟာမိတ်ဖက်တွေရဲ့ Indo-Pacific ဒေသလွတ်လပ်မှုနဲ့ပွင့်လင်းမှုရှိစေဖို့တန်တိတန်ချထားတာကိုပြသတာလို့လည်းပြောပါတယ်။